ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့မြောက်ကိုရီးယားနိုင်ငံတော်ခီးစဉ်ကိုဗိုလ်တုံးလေးကသုံးသက်ခဲ့ပြီးဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကိုခီးသက်ခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးတိုးမြင့်တာပေါ်အမေရိကန်ကဝေဖန်နေတဲ့ကြားကပဲဗီယက်နမ်ဟာချက်သာပရင်းနဲ့မနေ့အစောပိုင်းမှာရောက်လာတဲ့ရုရှားကောင်းဆောင်ကိုကြိုဆိုခဲ့ပါတယ်။ဗီယက်နမ်အစိုးရရဲ့ကြေညာချက်ထဲမှာတော့သမ္မတပူတင်ရဲ့ခီးစဉ်ဟာလွတ်လပ်စွာရည်တည်ခြင်းကိုကိုကိုအားကိုးမှု၊ကွဲပြားမှု၊နိုင်ငံဆောင်ဝါဒတွေပေါင်းဆက်ထားတဲ့ဗီယက်နမ်ရဲ့နိုင်ငံခြားရေးမူဝါဒကိုတက်ကြွစွာကျင့်သုံးကြောင်းပြသနေတယ်လို့ဆိုပါတယ်။ဗီယက်နမ်ဟာအင်အားကြီးနိုင်ငံတွေကိုတံပြန်ရမှာရုရှားကိုမဟာဗျူဟာမြောက်ဖြစ်ရှုမြင်ထားသလိုရုရှားကလည်းဗီယက်နမ်ရဲ့စွမ်းအင်ကဏ္ဍကနေကာဝေးကဏ္ဍအထိထောက်ပံ့ပေးနေတာဖြစ်ပါတယ်။ဟနွိုင်းကအမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်ထဲမှာတော့ရန်လိုတဲ့စစ်ပွဲကိုအားပေးမြင့်တင်နိုင်ဖို့ပူတင်ကိုဘယ်နိုင်ငံကမှခွင့်မပြုသင့်ကြောင်းနဲ့ဒီလိုမှမဟုတ်ရင်ရက်ဆက်ကြမ်းကြုတ်မှုတွေဟာတာမန်ကိစ္စလို့လုတ်ခွင့်ရသွားမယ်လို့သတိပေးထားပါတယ်။သမ္မတပူတင်ဟာမြောက်ကိုရီးယားခီးစဉ်တွင်မှာတော့ရုရှားနဲ့မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ရဲ့သူ့ရဲ့အပေါင်းပါတွေရဲ့ဘူချဆူမွေးဝါရနဲ့ကိုလိုနီပြုကျင့်မှုတွေကိုအတူတကွတောလန်နေကြောင်းပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကလည်းသမ္မတပူတင်ကိုကိုရီးယားပြည်သူတွေရဲ့ချစ်ကြည်အရင်းအနှီးဆုံးမိတ်ဆွေဖြစ်ညွှန်ဆိုခဲ့တယ်လို့ပူတင်ကလည်းယူကရိန်းရေးမှာဗက်မလိုက်တဲ့ရည်တည်ချက်တွေကင်မြဲခေါင်းဆောင်မှုကိုကျေးဇူးတင်ကြောင်းပြောခဲ့ပါတယ်များ။